ယေရှုကိုဖမ်းဆီးခေါ်ဆောင်သွားကြတဲ့အကြောင်းမဿဲအခန်း26အငယ်48ကနေ50ကြားမှာဖော်ပြထားတဲ့အချက်နဲ့မာကု၊လုကာနဲ့ယောဟန်ကျမ်းတွေမှာဖော်ပြထားတဲ့အချက်များကိုကျွန်တော်ဝင်ခန့်သွားမှာဖြစ်ပါတယ်။မဿဲအခန်း26အငယ်48ကနေ50ကိုကျွန်တော်ဖတ်ပြပါမယ်။မဿဲအခန်း26အငယ်48ကနေ50ထို့သောမိတ်တော်မူစဉ်တွင်ပင်တပည့်တော်တစ်ကြိမ်နှစ်ပါးအဝင်ဖြစ်သောယုဒရှေကာတို့လာ၏ယေပရောဟိတ်အကြီးတို့နှင့်လူတို့တွင်အကြီးအကဲဖြစ်သောသူများဆေလွတ်သောလူအစုအဝေးအပေါင်းတို့သည်ဓာနှင့်ဒုတ်များကိုကင်လျက်ပါကြ၏ကိုရောကိုအနှံသောသူကငာနန်းသောသူသည်ယေရှုပင်ဖြစ်၏သူကိုဖမ်းကြဟုထိုသူတို့အားအမှတ်ပေးခဲ့သည့်အတိုင်ကိုရောရင်းသို့ချက်ချင်းချင်းကပ်၍အရှင်ဖျားမင်္ဂလာရှိပါစေသောဟုဆိုလျက်နန်းလေ၏ယေရှုကလည်းအဆွေအဘယ်အခင်းရှိ၍လာသနည်းဟုမေးတော်မူပြီးမှထိုသူများတို့သည်လာ၍ကိုတော်ကိုဆွဲကင်ဖမ်းဆီးကြ၏လို့တွေ့ရပါတယ်မဿဲအခန်း26အငယ်48အရယုဒရှေကာရုကယေရှုကိုဖမ်းဆီးကြမဲ့သူတို့ကိုလမ်းပြပြီးခေါ်လာတဲ့အကြောင်းတွေ့ရပါတယ်ယုဒရှေကာရုကညတကောင်ရန်အချိန်ကြီးမှာယေရှုရှိမဲ့နေရာကိုဘယ်လိုလုပ်သိသလဲအဲ့ဒီညမှာတပည့်တော်12ပါးအဝင်ဖြစ်တဲ့ယုဒရှေကာရုဟာယေရှုနဲ့အတူပတ်သက်ခါပွဲကိုစားခဲ့ပါတယ်ပတ်သက်ခါပွဲကိုစားပြီးရင်အဲ့ဒီဥယျာဉ်မှာကျန်တဲ့တပည့်တော်တွေနဲ့အတူယေရှုရှိနေမယ်ဆိုတာကိုသိလို့ယေရှုကိုဖမ်းမဲ့သူတို့ကိုခေါ်လာတာဖြစ်ပါတယ်ယေရှုကသူ့ကိုဖမ်းဆီးကြမဲ့သူတို့ကိုစိုးသောသူတို့လို့မိတ်တော်မူကြောင်းမဿဲအခန်း26အငယ်45မှာတွေ့ရပါတယ်ယေရှုကိုဖမ်းဆီးကြတဲ့အဓိကတရားခံများဟာယုဒဘာသာရေးကောင်းဆောင်များဖြစ်ကြတဲ့ယေပရောဟိတ်အရာရှိကြီးများကျမ်းပြုဇေယျများဖာရိရှဲများဖြစ်ကြောင်းတွေ့ရပါတယ်ယေရှုကသူတို့ကိုဘာကြောင့်စိုးသောသူတို့လို့ခေါ်တာလဲအဲ့ဒီလူတွေဟာယုဒဘာသာရေးကောင်းဆောင်တွေဖြစ်ကြပေမဲ့ဘုရားသခင်ပြည့်ညတ်တော်ကိုပယ်ပြီးသူတို့ဘိုးဘေးများတီထွင်ထားတဲ့မိယူဖလာထုံတန်းစင်လာကိုတွင်တင်ကျင့်သုံးနေတဲ့သူတွေဖြစ်ကြပါတယ်။သူတို့နဲ့ပတ်သက်ပြီးယေရှုကအခုလိုမိန့်တော်မူပါတယ်။လှည့်ဝတ်သောသူတို့ဟေရှာယသည်သင်တို့ကိုရေမှတ်လျက်ဤလူမျိုးသည်နှုတ်နဲ့ငါထံသို့ချင်းကပ်၍နှာခမ်းနဲ့ငါကိုယူသေးကြ၏။စိတ်နှလုံးမူကားငါနဲ့ဝေးလှ၏။လူတို့စီရင်သောပြည့်ညတ်တို့ကိုတွင်တင်၍နေဥပရိသပေးလျက်ပင်ငါကိုအချင်းနေကိုးကွယ်ကြ၏ဟုနောက်ဖြစ်လက်တန်းသောအရာကိုလျှောက်ပတ်စွာဟောခဲ့ပြီးဟုပြန်၍မိန့်တော်မူ၏လို့မဿဲအခန်း15အငယ်9ကနေ6ကြားမှာတွေ့ရပါတယ်အဲ့ဒီယုဒဘာသာရေးကောင်းဆောင်များရဲ့တွင်တင်ချက်နဲ့ကျင့်သုံးမှုများဟာအပြစ်ငရဲကနေလူတို့ကိုမကယ်တင်နိုင်တဲ့မင်းယိုးဖလာဘာသာရေးတတ်တတ်ဖြစ်နေတဲ့အကြောင်းနဲ့သူတို့ကိုယ်တိုင်လည်းပဲအပြစ်ငရဲကနေလွတ်မြောက်မှာမဟုတ်ဘူးလို့မဿဲအခန်း23အငယ်73ကနေ15ကြားမှာယေရှုကသူတို့ကိုအခုလိုမိန့်တော်မူပါတယ်။လှည့်ဝတ်သောကျမ်းပြုစရာဖာရိရှဲတို့သင်တို့သည်အမင်္ဂလာရှိကြ၏။အကြောင်းမူကားကောင်းကင်နိုင်ငံတော်ဤတကားကိုလူတို့ရှေ့မှာပိတ်ထား၍မိမိတို့လည်းမဝင်ဝင်လိုသောသူတို့ကိုလည်းစီးတားကြ၏။မုတ်ဆိုးမအိမ်ကိုလူယူသိမ်းစား၍အပြစ်မပေါ်စေခြင်းဟာရှေစွာသောပထနာစကားကိုရွတ်တတ်ကြ၏ထို့ကြောင့်တာ၍ကြီးစွာသောဒဏ်ကိုခံရကြလက်တန်လူတယောက်ကိုပင်ဘာသာသွင်းခြင်းဟာကုန်းချောင်းရေချောင်းပတ်ပတ်လှဲ့လေ၍ဘာသာသွင်းပြီးသောသူတို့ကိုလည်းမိမိတို့ထက်နှဆသောငရဲသားဖြစ်စေကြ၏မွေဆိုးအမျိုးတို့တင်တို့သည်အပြစ်ငရဲမှအဘယ်သို့လွတ်နိုင်ကြမည်နီလို့ယေရှုမိန့်တော်မူပါတယ်လူတွေမသိအောင်သူတို့ပြုတ်တဲ့အပြစ်တွေကိုယေရှုကထုတ်ဖော်လိုက်တဲ့အခါမှာယေရှုကိုသူတို့မုန်းတီးလာကြပါတယ်လူတွေမသိအောင်သူတို့ကျူးလွန်ခဲ့တဲ့အပြစ်တွေကိုယေရှုကဘယ်လိုလုပ်ပြီးသိတာလဲအဖြေကတော့ယေရှုဟာလူသားတစ်အဖြစ်ကိုခံယူတော်မူသောအလုံးစုံကိုသိတော်မူသောဖခင်ဖြစ်တော်မူသောကြောင့်လူတို့ရဲ့အကျင့်မှန်သမျှလူတို့ရဲ့စိတ်နှလုံးထဲမှာကြံစည်တဲ့အရာအလုံးတို့ကိုသိမြင်တော်မူသောဖခင်ဖြစ်တော်မူပါတယ်။ယုဒဘာသာရေးကောင်းဆောင်များက ယေရှုရဲ့တကူတော်ကိုမနာလိုဖြစ်နေကြတဲ့အကြောင်းကိုလည်းခရစ်ဝင်ကျမ်းတွေမှာတွေ့ရပါတယ်။ယေရှုကသေသောသူတို့ကိုထမြောက်စေခဲ့ပါတယ်။ခြေလက်သေတဲ့သူတို့ကိုလှမ်းသွားစေခဲ့ပါတယ်။နားပြင်းတဲ့သူတို့ကိုကြားစေခဲ့ပါတယ်။နူနာဆွဲတဲ့သူတို့ကိုတန့်ရှင်းစေခဲ့ပါတယ်။စကားမပြောနိုင်တဲ့သူတို့ကိုပြောစေပါတယ်။သူ့ထံကိုခေါ်လာတဲ့မကြမ်းမမာသောသူအလုံးတို့ကိုယေရှုကျမ်းမာစေခဲ့ပါတယ်။လူပေါင်း 5,000 စားဖို့အစာကိုဖန်ဆင်းတော်မူခဲ့ပါတယ်။လေမုန်တိုင်းကိုငြိမ်သက်စေခဲ့ပါတယ်။မွေးရာပါမျက်စိကန်းတဲ့သူကိုမြင်စေခဲ့ပါတယ်။စသဖြင့်ယေရှုပြတော်မူသောတကူးကိုသူတို့ကြားသိမြင်တွေ့တဲ့အခါမှာယေရှုရဲ့တကူးတော်ကိုမနာလိုကြဘူး။ယူဒဘာသာရေးကောင်းဆောင်များကအကျင့်တရားအပြင်ကဲတင်ခြင်းရဖို့ဟောပြောတုံသင်ကြပါတယ်။ယေရှုကတော့နောင်တရကြဖို့နဲ့ကျေးဇူးတော်ကြောင့်သာကဲတင်ခြင်းကိုအခမဲ့လက်ဆောင်အဖြစ်ရရှိနိုင်တဲ့အကြောင်းတုံသင်ပါတယ်။ကဲတင်ခြင်းလူတို့ရဲ့နောင်ဘဝနဲ့ပတ်သက်ပြီးတော့သူတို့ရဲ့တုံသင်ချက်နဲ့ယေရှုရဲ့တုံသင်ချက်ဟာဆန့်ကျင်ဘက်ဖြစ်နေပါတယ်။ဒါကြောင့်ယေရှုကိုတတ်ချင်လောက်အောင်မုန်းတီးကြပါတယ်။ယူဒဘာသာရေးကောင်းဆောင်များကလူတို့ရဲ့ကြင်ညိုလေးစားခြင်းသူတို့ရဲ့အခွင့်အာဏာများကိုယေရှုကြောင့်ဆုံးရှုံးသွားမှာကိုစိုးရိမ်နေကြပါတယ်အတိုင်းမသိများစွာသောလူတို့ကယေရုရှလင်မြို့မှာယေရှုကိုမယ်ရှိယအဖြစ်ကြိုဆိုလက်ခံတဲ့အခါယေရှုကြောင့်သူတို့ရဲ့စိုးရိမ်မှုဟာပုံပြီးကြီးမားလာခဲ့တယ်ဗိမာန်တော်မှာရောင်းဝယ်နေကြတဲ့သူတို့ကိုယေရှုကမောင်းထုတ်တော်မူပြီးငွေလဲလှယ်နေတဲ့သူတို့ရဲ့စပွဲခုံတွေကျိုးငဲ့ကိုရောင်းနေတဲ့သူတို့ရဲ့ထိုင်ကုန်တွေကိုမောက်လံပစ်ပြီးမိမှန်တော်ကိုဖျက်ပြီးကုန်ပစ္စည်းတည်ဆောင်ခွင့်ကိုယေရှုတားမြစ်တော်မူခဲ့ပါတယ်။ယေရှုရဲ့အဲ့ဒီလှုပ်ရက်ကယူဒဘာသာရေးကောင်းဆောင်များရဲ့စီးပွားရေးကိုထိခိုက်စေတော့တာပေါ့။အဲ့ဒီတော့ယေရှုကိုတိတ်တဆိတ်ဖမ်းပြီးတတ်ဖို့ရန်ဆွေးနွေးတိုင်ပင်ကြပါတော့တယ်။သို့တော်ပတ်သက်ခါပွဲတော်နဲ့နီးနီးပြီးဖြစ်တဲ့အတွေ့လူများယုံရင်ဆန်ခတ်ဖြစ်မှာကိုစိုးရိမ်လို့ဝဲတော်ရဲ့အတွင်းမှာယေရှုကိုမဖမ်းမှုဆုံးဖြတ်ခဲ့ကြပါတယ်။ယေရှုကိုဖမ်းဆီးကြတဲ့ယူဒဘာသာရေးကောင်းဆောင်များဟာဖယားသခင်ပြည့်ညတ်တော်ကိုမနာခံနိုင်ကြတဲ့အတွေ့သူတို့ကိုယ်တိုင်တီထွင်ထားတဲ့မင်ယူဖလာထုံနှန်းစင်လာနဲ့ဖယားသခင်ပြည့်ညတ်တော်ကိုအစားထိုးလိုက်တဲ့သူတွေဖြစ်ပါတယ်။သူတို့ရဲ့ဘာသာရေးယာရုကိုအလွဲသုံးစားလုပ်နေကြတဲ့သူဗိမာန်တော်ကိုလည်းသူတို့ရဲ့ကိုကြိုးစည်းပွားအတွေ့အလွဲသုံးစားလုပ်နေကြတဲ့သူတွေဖြစ်ပါတယ်။ယေရှုကသူတို့ရဲ့အကျင့်သူတို့ရဲ့အဖြစ်မှန်ကိုထုတ်ဖော်လိုက်တဲ့အခါယေရှုကိုတတ်ဖို့နီးလန်းရှာကြံလျက်နေကြတယ်။အဲဒီလိုပုံကူမျိုးကိုယေရှုကသိုးသောသူတို့လို့ခေါ်လိုက်တာဟာဘာများမှားနေလို့လဲ။သူတို့ကိုခေါ်တဲ့အတိုင်းယေရှုကခေါ်လိုက်တာပဲမဟုတ်ပေဘူးလား။ယူဒဘာသာရေးကောင်းဆောင်များကယေရှုကိုလူအများမသိအောင်ဖမ်းပြီးတတ်ဖို့ရန်နီလန်းရှာနေကြတဲ့အချိန်မှာသူတို့ကိုကိုညီမဲ့သူတယောက်ပေါ်လာပါတယ်။မဿဲအခိုင်း26အငယ်14ရာနေ15မှာထိုအခါတပည့်တော်တစ်ကြိမ်နှစ်ပါးအဝင်ဖြစ်သောယူဒရှေကာရုတ်သည်ယေပရောဟိတ်အကြီးတို့ထံသို့သွား၍အကျွန်ုပ်သည်ယေရှုကိုကိုရော်တို့လက်သို့အပ်လျင်အဘယ်မျှလောက်ပေးပါမည်နည်းဟုလျှောက်တော်ထိုသူတို့ကငွေအကျပ်30ပေးမယ်ဟုဝန်ခံကြ၏ထိုအခါမှစ၍ကိုတော်ကိုအံ့နှံခြင်းဟာအစင်သင့်သောအချိန်ကာလကိုရှာကြံလျက်နေ၏လို့တွေ့ရပါတယ်ငွေအကျပ်30ဆိုတာဓမ္မဟောင်းခေတ်တုန်းကကျွန်တယောက်ရဲ့တန်ဖိုးဖြစ်ပါတယ်ကျွန်တယောက်ရဲ့ဇေနှုန်းနဲ့ယူဒရှေကာရုတ်ကယေရှုကိုစိုးသောသူတို့ရဲ့လက်ကိုရောင်းလိုက်ပါတယ်ဘလောက်အံ့ဩစရာကောင်းတယ်လဲအဲ့ဒါလိုဖြစ်မယ်ဆိုတာယေရှုကြိုတင်သိတော်မူပါတယ်တပည့်တော်12ပါးနဲ့အတူပတ်သက်ခါပွဲကိုစားနေတဲ့အချိန်မှာယေရှုကငါအမှန်ဆိုသည်ကသင်တို့တွင်တစုံတယောက်သောသူသည်ငါကိုအနှံလိမ့်မည်ဟုမိန့်တော်မူခဲ့ပါတယ်တပည့်တော်တို့ကယေရှုရဲ့စကားတော်ကိုကြားလိုက်တဲ့အခါမှာအလွန်ဝမ်းနည်းကြပြီးတော့သခင်အကျွန်ုပ်လောဟုတဦးနောက်တဦးမြေလျှောက်ကြပါတယ်ကိုတော်ကိုအနှံမဲ့သူယူဒရှေကာရုတ်ကလည်းအရှင်ဖျားအကျွန်ုပ်လောဟုမိလျှောက်လင်သင်ဆိုသည်အတိုင်းမှန်သည်ဟုပြန်ပြောတော်မူ၏လို့မဿဲအခိုင်း26အငယ်20ကနေ25ကြားမှာတွေ့ရပါတယ်အဲ့ဒီညမှာယေရှုရှိနေမဲ့နေရာကိုသိတဲ့ယူဒရှေကာရုတ်ဟာ ယေရှုကိုဖန်ဆင်းကြမဲ့သူတို့ကိုဥဆောင်ပြီးခေါ်လာခဲ့ပါတယ်။သူတို့လာနေပြီဆိုတာကိုယေရှုသိတော်မူတဲ့အခါမှာသူတို့နဲ့တွားတွေ့ဖို့တပည့်တော်၃ယောက်တို့ကိုထားကြငါတို့တွားကြကုန်အံ့လို့မိန့်တော်မူခဲ့ပါတယ်။ယူဒာရှေကာရုတ်ကငါနန်းတော်သူသည်ယေရှုပင်ဖြစ်၏လို့ယေရှုကိုဖမ်းမဲ့သူတို့ကိုအမှတ်ပေးခဲ့တဲ့အတိုင်းယေရှုအနာကိုချင်းကပ်လာပြီးအရှင်ဖျားအရှင်ဖျားဟုဆိုလျက်နန်းလေ၏ယေရှုကိုဖမ်းမဲ့သူတို့ဟာလာပြီးကိုတော်ကိုဆွဲကင်ဖမ်းဆီးကြ၏လို့မာကုအခိုင်း၁၄အငယ်၄၄ကနေ၄၅ကြားမှာတွေ့ရပါတယ်ယေရှုကကို၌ဖြစ်ပျက်မဲ့အမှုအရာအားလုံးတို့ကိုသိတော်မူပါတယ်ယူဒဘာသာရေးကောင်းဆောင်များကမတရားတဲ့နီးနဲ့ဖမ်းဆီးပြီးလဝါကားတိုင်းမှာတတ်ကြမယ်ဆိုတာကိုယေရှုကြိုတင်သိတော်မူပါတယ်တပည့်တော်၁၂ပါးတည်းကယူဒရှေကာရုတ်ကစိုးတော်သူတို့လက်မှာယေရှုကိုအနံ့မယ်ဆိုတာကိုလည်းယေရှုသိတော်မူပါတယ်ဒါတွေအားလုံးဟာမတော်တဆမှုကြောင့်မဟုတ်ဘူးတမန်ကျမ်းစာမှာကြိုတင်ရေးသားဖော်ပြထားတဲ့ဘုရားသခင်အလိုတော်နဲ့အကြံစီတော်ပြည့်စုံလာခြင်းဖြစ်တဲ့အကြောင်းမဿဲအခိုင်း26အငယ်56မှာယေရှုကအခုလိုမိန့်တော်မူပါတယ်ထိုအကြောင်းအရာဟုမူကားအနာဂတ်ကျမ်းစာပြည့်စုံမည်အကြောင်းဒီလို့ယေရှုမိန့်တော်မူပါတယ်ယူဒရှေကာရုတ်ကယေရှုကိုသစ္စာဖောက်ပြီးယူဒဘာသာရေးကောင်းဆောင်များကယေရှုကိုဖမ်းဆီးခေါ်ဆောင်သွားကြတာဟာတမန်ကျမ်းစာမှာကြိုတင်ရေးသားဖော်ပြထားတဲ့ဘုရားသခင်အကြံအစီတော်ပြည့်စုံလာခြင်းဖြစ်တော်ညာလဲယူဒရှေကာရုတ်နဲ့ယူဒဘာသာရေးကောင်းဆောင်များကသူတို့ရဲ့မိုက်မဲတဲ့စိတ်နှလုံးကြောင့်လှုပ်ခဲကြတာဖြစ်ပါတယ်ဒါကြောင့်ယူဒရှေကာရုတ်နဲ့ပတ်သက်ပြီးတော့ယေရှုကအခုလိုမိန့်တော်မူပါတယ်လူသားကိုအနှံသောသူသည်အမင်္ဂလာရှိ၏ထိုသူသည်ဖွားမြင်ခြင်းကိုမခံရလျင်အနေသာ၍ကောင်းသည်ဟုမိန့်တော်မူ၏လို့တွေ့ရပါတယ်ယူဒဘာသာရေးကောင်းဆောင်များနဲ့ပတ်သက်ပြီးယေရှုကသူ့ကိုကားတိုင်းမှာရိုက်သတ်ဖို့အမိန့်ချမှတ်ခဲ့တဲ့ပိလက်မင်းကြီးထက်သူတို့ဟာသာ၍ကြီးသောအပြစ်ရှိတယ်လို့မိန့်တော်မူပါတယ်ယူဒရှေကာရုတ်ပိလက်မင်းကြီးယူဒဘာသာရေးကောင်းဆောင်များဟာငရဲမိအိမ်ထဲမှာအခုရှိနေကြတဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာအရကျွန်တော်တို့သိရပါတယ်ငရဲမိအိမ်ဟာယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ငြင်းပယ်သောသူတို့အတွက်ဖြစ်ပါတယ်ကောင်းကင်နိုင်ငံတော်ဟာဘုရားသခင်ရှေ့တော်မှာအပြစ်သားဖြစ်ကြောင်းကိုသိရှိဝန်ခံပြီးနောင်တနှလုံးသားနဲ့ယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်ဖြင့်ယုံကြည်လက်ခံသောသူတို့အတွက်ဖြစ်ပါတယ်ယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်ဖြင့်တခါမှယုံကြည်လက်ခံခြင်းမရှိသေးရင်နောင်တနှလုံးသားနဲ့အခုယေရှုထံလာပြီးယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်ဖြင့်ယုံကြည်လက်ခံပါလို့မြစ်တာနဲ့တိုက်တွန်းအပ်ပါတယ်နားဆင်နေတဲ့မိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ